โอเคดร.มีอูครับเนี่ยดีญาไอ้ไม่เปียวได้ปฏิณาบ่เสียเนาะမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လောက်ထိရှိလဲဆရာ
ကျွန်တော်ရဲ့ဒီမိသားစုဆံအနေနဲ့ပေါ့เนาะတင်းစီလူနာတွေကြည့်နေတာဒီနေ့တနေ့ကြည့်ရလူနာတွေတော့မှာ10ယောက်မှာ3ယောက်လောက်ကတော့အိတ်မပြောဘူးဆိုတာမျိုးပြောတာတွေပေါ့เนาะအများတန်းကြုံတတ်တယ်အဲ့ဒါကတကယ်စဉ်းစားရကျွန်တော်ပြန်လိုက်ကြည့်လိုက်တော့လေအဲ့လိုပဲ200မှာ30လောက်ကဒီနေ့အတွင်းမှာအိတ်မပြောတဲ့ဝေဒနာတွေဆက်ကပ်ဖူးတယ်ဆိုတာမျိုးတွေ့ရပါတယ်အဲ့တော့ပမာကြီးမှာလည်းထိုနည်းကောင်းပဲရှိလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဒါတော့အဖြစ်များနိုင်တဲ့အနေအထားရှိတာပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အဓိကအခုလိုဒီအိတ်မပြောတဲ့ပြဿနာဖြစ်ရတာလဲဆရာ
ကျွန်တော်တို့အိတ်မပြောတာကတော့အမျိုးကျွန်တော်တို့ဒီဆရာဝန်တွေကပိုင်းခြားတာရှိကြပါလိမ့်နော်ဆိုတော့ကျွန်တော်တို့တစ်ပတ်ကို3ညလောက်အိတ်မပြောဘူးအဲ့အရာတွေကတော်တော်များများကအိတ်ရပြောင်းလိုက်တဲ့အခါမှာအဲခရီးထွက်တဲ့အချိန်မှာအိတ်တဲ့အချိန်ကြီးပြောင်းသွားတာဘာမို့ရှင်လဲကိုယ့်ရဲ့အဖေမျိုးသားချင်းတွေမှာတူဆုံးပါသွားလို့စိတ်ကဒီပုံမှာပဲရအောင်နေတယ်ပေါ့အာယုန်တွေမပြောက်ပြန်နိုင်လို့စိတ်ဓာတ်တွေကျပြီးတော့အိတ်မပြောတာတွေစိတ်ဖိစီးလို့အိတ်မပြောတာတွေတချို့ကြတော့လဲခရီးဝေးသွားလိုက်ရတယ်နာယီပေါင်း7နာရီ9နာရီလောက်လင်းမြန်စီးပြီးတော့သွားလိုက်တယ်ဟိုနိုင်ငံလဲရောက်တော့အချိန်ကြီးကပြောင်းပြန်နေဖြစ် jet lag လို့ခေါ်တာပေါ့နော်အဲ့ဒါကြောင့်လည်းကျွန်တော်အိတ်မပြောတာဖြစ်တယ်။အဲ့တော့အိတ်မပြောတဲ့အကြောင်းအရာကိုကျွန်တော်တို့ဘာကြောင့်ဖြစ်တာလဲဆိုတာတိကျတော့မသိပေမဲ့ကျွန်တော်တို့ဒီဆံနေပိုင်းခြားထားတာကတော့ဒီစိတ်ပိုင်းဆိုင်ရာအကြောင်းဖြစ်တာတွေရဲ့နောက်ရုပ်လက္ခဏာယောဂါတွေပေါ့ဗျာ။တချို့ဆိုလို့ရှိရင်ကင်ဆာယောဂါခံစားနေရတဲ့အရင်ကနာကျင်ကြိုက်ခဲနေတဲ့အဆင့်မြောင်ရမ်းနာတွေကြိုက်ခဲတာတွေရှိတယ်။နှာခေါင်းပိတ်လို့တိခတ်နာတွေရှိနေလို့အိတ်မပြောတာ။နောက်ပန်းနာခြင်းကျလို့အိတ်မပြောတာ။နောက်နှလုံးယောဂါရလို့မောနေလို့အိတ်မပြောတာ။နောက် thyroid hormone တွေများတဲ့ခါကျတော့ကနာမငြိမ်ဖြစ်ပြီးအိတ်မပြောတာ။နောက်အစာမကြေလေထိုးလေအောင်ဖြစ်နေလို့အိတ်မပြောတာ။အဲမိရသွေးဆုံးလို့အိတ်မပြောတဲ့လူတွေလည်းရှိတယ်။ဒါကတော့ကျွန်တော်ယောဂါတွေကြောင့်ဖြစ်တဲ့အိတ်မပြောခြင်းပေါ့လေ။အဲဒီကနေမှတခါရှုပ်စေးဝါးတွေကြောင့်အိတ်မပြောတယ်တွေ့ရတယ်။အဲဒါတွေဘာလို့ဆို coffee တွေတောက်မယ်၊ဆီရီတွေရမ်းတောက်မယ်၊နီကိုတင်းပါတဲ့ဆီရီတောက်မယ်၊အရက်တောက်မယ်ဆိုရင်အိတ်မပြောတာတွေဖြစ်တတ်တယ်။တချို့လူတွေကြတော့လေသူညခိုင်းအလုပ်ဆင်းရတာပေါ့နော်။ညာပဲပဲသွားသွားဆင်းနေရတဲ့ခါကျတော့သူများညနေမတူဘူးဘယ်လိုအဲ့လူတွေကခါလဲညာပဲလဲအိမ်မပြောညင်းမနေခင်ပဲလဲအိမ်လိုမရအဲ့လူတွေရှိတယ်တချို့ကျတော့လဲပတ်ဝန်းကျင်အနေထားကြောင့်စူညံသန်းနေပြန်ကြားနေရတာခလေးတွေကနောက်ဆက်တာနောက်ကအလင်းရောင်ပေါ့နော်ကိုယ့်အိမ်နဲ့ကိုသူများအိမ်ကအခန်းထဲကအလင်းတွေကထိုးပေါက်ဝင်ရောက်နောက်အလင်းရောင်တွေအဲ့လူတွေကြောင့်လဲကျွန်တော်အိမ်မပြောတာရှိတာပေါ့နော်အဲ့တော့အများစုကတော့ခုနပြောသောစိတ်ပိုင်းဆိုင်ရာကြောင့်အိမ်မပြောတာတွေတချို့ရဲ့ဒီစီဝါတွေကြောင့်တောက်ဆုံးတောက်ဆုံးလို့အိတ်မပြောတာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအိတ်မပြောတဲ့ပြဿနာဖြစ်ပြီးလို့ဟိုဘယ်လိုလက္ခဏာတွေပေါ်လာရင်သတ်မှတ်နိုင်မလဲဆရာ
အိတ်မပြောတာကိုကျွန်တော်တို့အနည်းဆုံးတော့ပိုင်းခြားထားတာကတပတ်အတွင်းပေါ့နော်တော်တော်များများသူကသူပြန်ပျောက်သွားတတ်တယ်ပေါ့တပတ်တဲ့ပူကြော်ပြီးတော့အိတ်မပြောဆိုရင်တော့ကျွန်တော်ဆရာဝန်နဲ့ပြသဖို့တော့လိုလာပြီနော်ဆိုတော့တပတ်မှာ3ညတဲ့ပူပြီးအိမ်မပြောဘူးအဲ့ဒါဇက်တိုက်ဖြစ်နေတယ်ဆိုရင်တော့ဆရာအောင်ပြသမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားရောဘယ်လိုရှိလဲဆရာကြီး
တော်တော်များများကအိမ်မပြောတာအေးဆေးပဲတောင်းကြတယ်အဲ့တော့ဒီကတော်တော်စေဝါနဲ့ပဲကျွန်တော်ကုရမယ်ထင်နေတာအဲ့တော့ခုနကအိမ်မပြောရတဲ့အကြောင်းရင်းပေါ့ခုနအလင်းရောင်တွေများနေသလားပေါ့နော်ဆူညာနာတွေများနေသလားပေါ့ခရီးတွေနောက်ရှက်နေသလားစိတ်တော့ကရောက်နေသလားဒါတွေကိုကျွန်တော်မဖြေရှင်းမဲနဲ့အေးဆေးဆိုတော့အေးဆေးတွေတောက်တာကိုဆရာအောင်ကသိတော့အာမပေးဘူးပေါ့လေဘာကြောင့်လဲဆိုလို့ရှိရင်ဒီအေးဆေးတွေကကျွန်တော်၄ဘတ်၅ဘတ်တည်းပို့ပေးလို့မကောင်းဘူးပြေးလိုက်လို့ရှိရင်ဒီအိတ်ဆေးကြောင့်မနေ့ပိုင်းမှာ GCC နဲ့နှုံးနေတာတွေနောက်အမှတ်ညာတွေညော့တာတွေကိုယ်ခန္ဓာကခံချက်မညီတော့ဘဲနဲ့ရိုင်လဲပြီးဒဏ်ရာရတာမျိုးတွေဖြစ်နေတာလို့တခါအိတ်ဆေးကိုဆွဲလန်းသွားတာအဲ့ဒါတွေရှိတာပေါ့နော်ဒါအိတ်ဆေးတွေရဲ့ခုနမကောင်းကျိုးတွေပေါ့နော
်ဟုတ်ကဲ့ဆရာကြီးဟုတ်ကဲ့အဲ့တော့ဒီနေရာမှာခုနကဒီဖြစ်ရခြင်းအကြောင်းရင်းထဲမှာအများဆုံးဖြစ်တဲ့ဒီစိတ်ကြောင်ပတ်သက်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းအဲ့ဒီကတော့ခုနပြောတဲ့အိတ်ဆေးကိုအရင်ဆုံးနံပါတ်1မပေးဘဲနဲ့ဆရာတို့သုံးတဲ့ sleep hygiene ဆိုတာရှိတာပေါ့နော်ဒီ sleep hygiene ဆိုတာကအချိန်မှန်မှန်အိတ်ရဝင်ဖို့အိတ်ရအိတ်ခန်းဆိုတာအိတ်ဖို့အတွက်ပဲထားမယ်အိတ်ခန်းထဲမှာအလုပ်မလုပ်ဘူးပေါ့ TV မကြည့်ဘူးတယ်လီဖုန်းမပြောဘူးနောက်အိတ်ခန်းကိုပြင်ပြင်ဆင်ဆင်ထားရမယ်ကလကားတွေပါတယ်နဲ့အမှောင်အောင်ထုတ်ထားမှာတယ်အဆူညာနေမရှိအောင်အပူအေးမျှတအောင်ပေါ့နော်သိအိုက်လုံးလို့လဲအိတ်မပြောတာတွေသိအေးလုံးလို့အိတ်မပြောတာတွေအဲ့ဒါလက်ရှိတတ်တာဟုတ်အဲ့ဒီတော့ကျွန်တော်တို့ကလည်းစိတ်တက်ကြောင်အများဆုံးဖြစ်တယ်ဆိုလို့ရှင်စိတ်ဖိစီးရည်ညော့နေအောင် relaxation လို့ခေါ်တဲ့အပန်းဖြေတာတွေပေါ့နော်ဒါတွေလုပ်ရမယ် lifestyle ပေါ့နော်သူကပုံမှန်အိတ်ရဝင်တဲ့အချိန်မျိုးလုပ်ရမယ်ပြီးတော့မှောင်ပြီးတော့တိတ်ဆိတ်နေတဲ့အခါထဲမှာအိတ်ရမယ်ပြီးတော့ပုံမှန်လေ့ကျင့်ခန်းလေးတွေလုပ်ပြီးတော့ဒီခုနကစိတ်ဖြေဖြောက်မှုတွေရှိတာပေါ့နော်ဒါဆိုလို့ရှင်ဒီစိတ်ပန်းဆိုင်ရာကြောင်ဖြစ်တဲ့အိတ်မပြောတာတွေကိုကျွန်တော်ဒါစီတိုင်တယ်နောက်တစ်ခါအိတ်ရဝင်ကနေမှကော်ဖီတောက်တာတို့နောက်နီကိုတင်းပါတဲ့ဆေးဝါးတွေကွန်စားတာဆေးရွက်ကြီးတွေငုံတာဆေးရီတောက်တာတွေကိုကျွန်တော်ရှော့တာတစ်ခါလေကျတဲ့တော့ညဘက်မှာစားရီအရင်စားလိုက်လို့ရှိရင်ဒုသခင်ကာဘိုက်ဟိုက်ဒရိတ်တွေပါတဲ့အစားအစာတွေအများကြီးစားလိုက်လို့ရှိရင်အဲ့ဒါတွေကအိတ်မပြောတတ်ဘူး ဒါမှမဟုတ်အဲ့ချိန်နဲ့အစာစားခြင်းကိုဝေးထားတာပေါ့နော်ညနေစာကိုခက်စောစောလေးစားအဲ့ခါကြီးကမှကတ်စားလို့ရှိရင်ဒီကောင်ကလည်းအိတ်မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအိတ်မပြောတဲ့ပြဿနာကိုမကာကွယ်မကုသနိုင်ရင်ဆိုးကျိုးတွေရောဘာတွေရှိနေလဲဆရာ
အဲ့အိတ်တာကကျွန်တော်လူတွေရဲ့ကိုယ်ခံစွမ်းအားစနစ်ကြီးပေါ့နော် immune system ကြီးကိုပြန်ပြီးတော့လန်းဆန်းပေးတာကိုဒါဒီအဲ့တော့အိတ်ဆက်နားနေခြင်းကြောင့်လူတွေမှာဖြစ်နေတဲ့အနာတန်းရတွေအနာကျက်တာကိုပိုပြီးဥသာပေးတယ်ဗျာအကအိတ်ချင်းကြောင့်လည်းမှတ်ညာနေပူပြီးကောင်းလာတယ်။နောက်ကဘေ့စ်ကောင်းကောင်းအိတ်ဆက်မယ်ဆိုရင်အိမ်မက်ဆက်လာလေးပြတ်တာပေါ့ဗျာ။အိမ်မက်ဆက်လာလေးဆိုအိမ်မက်ထဲမှာဘာလုပ်ရမလဲဆိုတော့အကြံစီတွေပေါ်လာတယ်။ဒီအကြံစီတွေကိုကျွန်တော်အကောင့်ထဲဖွင့်နိုင်တယ်။ဒါအိတ်ဆက်နားနေရင်အဲ့လိုတွေမရှိလို့ရှင်ကနာမငိမ့်တာတွေစိတ်တူတာတွေလုပ်ငန်းခွင်မှာအနောက်ဆက်ဖြစ်လာတာပေါ့နော်။အဲ့တော့စိတ်အားငယ်တယ်တခါကျကိုယ်စိတ်တူတယ်ပေါ့နော်။အားအင်းတွေကုန်ခန်းတယ်အဲ့တော့သူကအာယုံစုဆိုင်မှုမရှိနိုင်ဘူး။နောက်ကတုံ့ပြန်မှုတွေနှေးကွေးလာတာစကားပြောတာစားအားလေးရှားလေးတွေဖြစ်လာတ
ယ်။ဟုတ်ကဲ့ဆရာဒီနေရာမှာဆရာဒီစိတ်ပိုင်းဆိုင်ရာနဲ့ဒီခုနကဆေးဝါးတို့ပါလို့ပေါ့နော်ဒီဓာတ်ပစ္စည်းတွေနောက်ဒီပတ်ဝန်းကျင်အနေထားတွေပြောပြတဲ့အခါမှာဆရာဒီရုပ်ပိုင်းဆိုင်ရာပေါ့ဆရာဒီယောဂါတွေကြောင့်ဖြစ်တဲ့အနေထားမှာတော့ယောဂါတွေကိုပဲအဓိကကုသပေးရမှာပေါ့ဆရာနော
်နောက်အေးရေးသိပ်ပြက်လာလို့ရှိရင်ခုနကတော့ anxiety တို့ depression တို့ဆိုတာဝင်လာတာပေါ့နော်အဲ့ဒါပို့ပြီးတော့ risk တွေပုံများလာတာပေါ့ဗျာသူကတော့စိတ်တော့ကတွေပို့ပြီးများလာတယ်အေးပြလို့စိတ်တက်ကြလာတယ်အဲ့ဒီကနေမှကိုယ်လေးရှင်တွေတိုးလာတယ်အဲ့ဒီကနေသွေးတို့ယောဂတွေရလာတယ်ဆက်ရနှလုံးယောဂရလာတယ်စီးတို့ယောဂတော့ရလာတယ်ဆိုတာမျိုးတွေကျွန်တော်တွေ့လာတာပေါ့နော်ပြီးတော့ခုနပြောတဲ့ကင်ဆာလိုယောဂမျိုးတွေပန်းနာရင်ကျက်လိုယောဂမျိုးတွေကိုကြောင်းလဲကျွန်တော်ခုနအေးပြတ်တာတွေဖြစ်တာပေါ့ဒီယောဂတွေကောင်းကောင်းကုသလိုက်ခြင်းအားဖြင့်တည်ငြိမ်သွားတာပေါ့နော်ဒါကြောင့်မို့ကုသတဲ့အခါမှာစိတ်ငြိမ်စေဆေးတွေထည့်ပြီးတာမျိုးတွေပါလာတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ